နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ဂျာပြည့်ရွေးကောက်ပွဲအတွင်းဒီနေ့စက်တင်ဘာလ3ရက်နေ့မနက်6နာရီကနေနိုဝင်ဘာလ1ရက်နေ့ည7နာရီအချိန်ထိကိုမဲဆွေစည်းရုံးကွင်းကာလအဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ကြေညာထားပါတယ်ရခိုင်ပြည်နယ်ရေသစ်တောင်မြို့နယ်မှာပြုလုပ်မယ့်ဂျာပြည့်ရွေးကောက်ပွဲအတွင်းရခိုင်မျိုးသားပါတီ ANP ကဦးမောင်လိုင်းမြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကဦးခေတန်းမောင်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD ကဦးသိမ်းမောင်နဲ့တတိပုဂ္ဂလအဖြစ်ဦးတင်မောင်ဝင်းတော်ကရှင်ပြန်ကြမှာဖြစ်ပါတယ်ရသေတော်မြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနယ်အမှတ်2ဟာ2015ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANP ကဦးဖိုးမင်းအနိုင်ရရှိခဲ့တာဖြစ်ပြီးဦးဖိုးမင်းဟာပြီးခဲ့တဲ့နှစ်ကကွယ်လွန်သွားတဲ့အတွက်အဲ့ဒီနေရာမှာဂျာပြည့်ရွေးကောက်ပွဲကျင်းပတာပါ ANP ပါတီနဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေဟာမဲဆွေစည်းရုံးတာတွေကိုဒီနေ့စတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ် ANP ပါတီရဲ့ဂျာပြည့်ရွေးကောက်ပွဲအောင်နိုင်ရေးကော်မတီဥက္ကဋ္ဌဦးတာထွန်းလာကဒီအခြေအနေတွေကိုအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဒီနေ့ကစပြီးကျွန်တော်တို့ဒီမေ့စစ်ရှင်ဝင်ခွင့်ပြုတဲ့ကာလအတွင်းမှာကျွန်တော်တို့ကတော့ဒီဒေတာမျိုးနဲ့ဒီနေ့မနေ့မေ့စစ်နေ့မှာကြည့်ရောကအကုန်လုံးကြည့်ရအောင်ကျွန်တော်တို့တော့ပြီးမေ့စာနာရှင်ဒီလူတွေကိုကျွန်တော်တို့အဲ့ဒီမေ့စစ်ဝင်နဲ့အဲ့လိုကြီးဖောက်ဖို့ရှိပါတယ်ကျွန်တော်တို့ဒီရခိုင်ပြည်နယ်ဒီလိုမျိုးနဲ့မေ့စစ်နေ့မှာကျွန်တော်တို့ရခိုင်မျိုးသားပါတီကစစ်တပ်သားတွေအနိုင်ရရှိအောင်ကျွန်တော်တို့ကြိုးစားဖို့လိုတဲ့တော့ပါတယ
်ဒီဒေတာမျိုးနဲ့မေ့စနာနေမြေအမှတ်2ဟာမဲပေးခွင့်ရှိသူ9000ကျော်ရှိပါတယ်ဆက်သွယ်ရေးခက်ခဲပေမဲ့ကော်မရှင်ကသတ်မှတ်ထားတဲ့ရပ်ပေါင်း60အတွင်းမှာကြီးရွာအနှံ့ရောက်ရှိအောင်စ조사မှာဖြစ်တယ်လို့ကိုယ်စားလှယ်လောင်းတွေကပြောပါတယ် NLD ပါတီကဂျာပြည့်ယူကောက်ပွဲအတွက်လက်ရှိပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးအပါအဝင်ပါတီတာဝန်ရှိသူတွေမနေ့ကစစ်တင်မြို့ NLD ပါတီရုံးမှာဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနောက်မဲဆက်စည်းရုံးရေးခရီးစဉ်ကိုဒီနေ့စတင်တယ်လို့သိရပါတယ် NLD ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်သူဦးခေသမောင်ကဒေတာဖွံ့ဖြိုးရေးတွေကိုအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးကိုအဓိကမဲဆက်စည်းရုံးမှာဖြစ်တယ်လို့ပြောပါတယ်
ဒေတာဖွံ့ဖြိုးရေးတွေကိုတက်နဲ့တမျှပူပေါင်းဆောင်ရွက်တော့ဘူးလို့ပြည်သူတွေနဲ့ပြည်သူအဲ့ဒါတော့ယူမင်းထားပါပြည်သူတွေပဲအဆုံးဖြတ်ပေးမှာပါပြည်သူတွေကထောက်ခံအောက်ပြင်းတယ်ကျွန်တော်လည်းပြည်သူတွေနဲ့ပူပေါင်းပေးတာအဲ့ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုဆွေးနွေးတဲ့ပြင်ညီနေပြီးတော့ဆွေးနွေးရက်ကူညီဆောင်ရွက်တော့ဘူးဒီကိငါတော့ကိုယူမင်းထားတာတော့ရှိတ
ယ် ALD ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်တဲ့ဦးသိမ်းမဟာအရင်က ANP ပါတီကဖြစ်ပြီးတော့ရွေးကောက်ပွဲကိုယ်စားလှယ်လောင်းအဖြစ်တင်သွင်းရမယ့်အချိန်မှာANP ပါတီကလည်းနှုတ်ထွက်ပြီး ALD ပါတီကိုကူးပြောင်းသွားခဲ့တာပါဦးသိမ်းမောင်ကအခုလိုရှင်းပြပါတယ
်ငါပါတီပေါင်းတဲ့အခါကျတော့ကျွန်တော်က ALD ကနေပြီးတော့ဥက္ကဋ္ဌအနေနဲ့ပေါင်းလာတာပါခင်ဗျအခုကျွန်တော်တို့ဒီ ALD ပါတီပြန်ပေါ်လာတဲ့အခါမှာဒီပါတီရဲ့လိုအပ်ချက်အရာကျွန်တော်ဒီ ALD ကိုပြန်ပြောင်းပြီးတော့ကျွန်တော်ရုပ်ကပုံပြန်ရှင်းဖြစ်ပါတယ်ကျွန်တော်တို့ပြည်သူ့အနေနဲ့ဒီဆက်တော်ကိုယ်စားလှယ်လောင်းကိုမှန်မှန်ကန်ကန်စူးစားဖွင့်ပြပြီးတော့ရုပ်ရှင်ပေးရပါလို့ဒီလိုကျွန်တော်ပြတဲ့အခါတော့မှလိုပါရခင်ဗ
ျနောက်ထပ်တတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်ပြန်မဲ့ဦးတင်မောင်ဝင်းဟာဒေါက်တာအေးမောင်ရဲ့သားဖြစ်ပါတယ် ANP ပါတီကလည်းနှုတ်ထွက်ခဲ့တင်ထားတဲ့ဒေါက်တာအေးမောင်ဟာရေသစ်တောင်မြို့မှာပြုလုပ်ခဲ့တဲ့ဟောပြောပွဲတစ်ခုနဲ့ပတ်သက်ပြီးစစ်တွေခရိုင်တရားရုံးမှာအမှုရင်ဆိုင်နေရတာပါဒါကြောင့်သားဖြစ်သူအတွက်မဲဆွေစည်းရုံးခွင့်မရနိုင်တဲ့အခြေအနေဖြစ်ပါတယ်2015ရွေးကောက်ပွဲတွေမှာရခိုင်မျိုးသားပါတီ ANP ကပြည်내လွှတ်တော်ကိုယ်စားလှယ်အများဆုံးနဲ့အနိုင်ရရှိခဲ့ပါတယ်အထူးသဖြင့်ရေသစ်တောင်မြို့နယ်အပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တွေမှာမဲအပြတ်အသတ်နဲ့အနိုင်ရရှိခဲ့တာပါအဲ့ဒီတော့အနိုင်ရရှိခဲ့တာဟာဒေါက်တာအေးမောင်ရဲ့ဟောပြောမှုတွေကြောင့်လို့သုံးသပ်မှုတွေရှိခဲ့ပြီးအခုဒေါက်တာအေးမောင် ANP ပါတီကနေနှုတ်ထွက်သွားတဲ့နောက်ပိုင်းမှာ ANP ပါတီအပေါ်မှာလူထုထောက်ခံမှုတွေအရင်တိုင်းရှိနေမလားဆိုတာအများစိတ်ဝင်စားတဲ့အချက်တစ်ခုဖြစ်ပါတယ်ကြံ့ခန့်ဖွံ့ဖြိုးရေးပါတီကတော့လာမယ့်2020ခုနှစ်အထိပြည်နယ်လွှတ်တော်နေရာကိုဝင်ရောက်ချင်ပြန်မှာမဟုတ်ဘူးဆိုပြီးရေဝေရဆုံးဖြတ်ချက်ချမှတ်ထားတယ်လို့ပါတီရဲ့ရခိုင်ပြည်နယ်ဥက္ကဋ္ဌဒေါက်တာစန်းချွေကသတင်းထုတ်တွေကိုပြောထားပါတယ်ဒါအပြင်ရေသစ်တောင်မြို့နယ်မှာပြုလုပ်မဲ့ဂျာပြည့်ရွေးကောက်ပွဲမှာလည်းကြက်ခိုင်ဖွံ့ဖြိုးရေးပါတီကပါဝင်ရှင်ပြန်ခြင်းမရှိပါဘူးရေသစ်တောင်မြို့နယ်ကဂျာပြည့်ရွေးကောက်ပွဲဟာအတိုက်ခံတွေအချင်းချင်းရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်သလိုမဲဆွေစည်းရုံးမှုတွေကိုအခုကတည်းကအပြိုင်ဆိုင်အင်တိုင်းအတိုင်းလှုပ်ဆောင်ပွဲပြင်ဆင်ထားကြတာဖြစ်တဲ့အတွက်ရလကဘလို့ထွက်ပေါ်လာမလဲဆိုတာကိုဒေသခံပြည်သူတွေကစိတ်အားထက်သန်စွာစောင့်ကြည့်နေကြပါရယ်ခင်ဗျာ